ခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်တပ်မတော်ကလူအခွင့်အရေးဖောက်ဖျက်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအမှုဖွင့်ထားတာမကြခင်မှာကြားနာတော့မှာပါဒီကိစ္စကိုနိုင်ငံကိုစားအတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဥဆောင်ပြီးတွားရောက်ရင်ဆိုင်မယ်လို့ကြေညာလိုက်တဲ့အပေါ်ထောက်ခံကြိုဆိုမှုတွေရှိလာတဲ့နောက်ဆက်တွဲမှာလူလူလှုပ်ရှားမှုတွေလည်းဇက်တိုက်ပြုလုပ်ဖို့ပြင်ဆင်နေပါတယ်ဒီလိုထောက်ခံပွဲတွေဟာဒေါအောင်ဆန်းစုကြည်ကိုထောက်ခံတယ်လို့မဖြစ်ဖဲလူမျိုးတုံးတက်ဖြတ်မှုကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်တဲ့သူတွေကိုကာကွယ်တယ်လို့ဖြစ်သွားမယ်လို့ဝေဖန်သူတွေလည်းရှိလာပါတယ်လူခွင့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့45 right အဖွဲ့ကကိုနေဂီဒိုင်းမွန်ကတော့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတာပြဿနာမရှိပေမဲ့လူမျိုးတုံးတက်ဖြတ်မှုတွေကိုထောက်ခံတယ်လို့ဖြစ်သွားရင်နိုင်ငံတကာမှာမျက်နှာပြက်ရမယ်လို့ပြောပါတယ်
။ဒေါ်စုကိုထောက်ခံတာကဟိုပြဿနာမရှိဘူးပေါ့။ဒါပေမဲ့ခုနကဒေါ်စုကဒီစစ်တပ်ကိုဘလို့ကာကွယ်ပြီးတော့ခုနကဒီဂျီနိုဆိုက်အမှုကိုသွားပြီးတော့ခုခံမလဲပေါ့နော်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာမှာရုပ်ပြအစင်ပြစ်ဖြစ်သွားနိုင်တာဘာဖြစ်လဲဆိုဒီဂျီနိုဆိုက်ဖြစ်တဲ့ဟာကိုစစ်တပ်ကိုပေါ့နော်ဒီလူလူကနေပြီးတော့ဟိုထောက်ခံတယ်ဆိုတော့ပုံမျိုးပေါက်သွားလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့ဒီနိုင်ငံတကာရဲ့ဒေဝတ်ထမှာဆက်လက်မျောသွားနိုင်တယ
်။ရခိုင်ပြည်ကိစ္စမှာလူမျိုးတုံးတက်ဖြတ်မှုမဟုတ်ကြောင်းနဲ့ပကတိအခြေအနေတွေကိုနိုင်ငံတကာကိုတန်တမန်နီးအယဖြည့်ရှင်းသွားမှာဖြစ်ကြောင်းဥပဒေကြောင်းအယဖြည့်ရှင်းမှာမဟုတ်ကြောင်းမနေ့ကနိုင်ငံခေါင်းဆောင်တွေတွေ့ဆုံပွဲမှာအတိုင်းပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကပြောကြားခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ICJ စာချုပ်အပိုင်53.1အရတဖက်အမှုနိုင်ငံဟာတရားရုံးမှာတွားရောက်မှုရင်ဆိုင်ဖို့ပြက်ကွက်ခဲ့ရင်ဒါမှမဟုတ်ကာကွယ်ခြေပဖို့မရှိရင်ကျန်တဲ့တဖက်နိုင်ငံကိုအနိုင်ပေးဆုံးဖြတ်ဖို့တရားရုံးကတောင်းဆိုနိုင်တယ်လို့ပါရှိပါတယ်။နိုင်ငံကိုစားဦးဆောင်ပြီး ICJ ကိုတွားမဲ့ဒေါအောင်ဆန်းစုကြည်ကိုလူထုထောက်ခံပွဲဒီနေ့မုံရမြို့မှာကျင်းပပါတယ်။မုံရမြို့ကဦးကျော်မိုးလိုင်က ICJ ကိုတွားရောက်ရင်ဆိုင်မဲ့ဒေါအောင်ဆန်းစုကြည်ကိုယုံကြည်လို့ပြည်သူတွေကသူ့နဲ့ထပ်တူရှိတယ်ဆိုတာပြသခြင်းလို့ပြုလုပ်တာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့ရှင်းတယ်ကျွန်တော်တို့ရက်တိချက်ကဒီဟာကအရှင်ကျွန်တော်တော့ဟောဒီဟာလေးမတော့ကြားနာမဲ့အတိုင်းအမြန်ပုံကိုကျွန်တော်တို့ယုံကြည်တယ်ဘာကြောင့်နိုင်ငံရဲ့တင်းကြအခက်ခဲကိုသူကြော်လွားနိုင်မလို့ယုံကြည်တယ်ဒါကြောင့်သူ့စိတ်ဓာတ်ရေးရာကျွန်တော်ကသလားလက်ရှိတဲ့အကြောင်းပြတာကျွန်တော်ရေးတာအခုပဲရှိတယ်ဟုတ်ကဲ့
ဒီလိုထောက်ခံပွဲတွေကိုမုံရွာမြို့အပြင်တခြားပြည်နယ်နဲ့တိုင်းတွေမှာလည်းပြုလုပ်ဖို့ပြင်ဆင်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းဒေါအောင်ဆန်းစုကြည်ထောက်ခံပွဲတွေကိုအဖက်ဖက်ကပံ့ပိုးသွားမယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကမနေ့ကပြောထားပါတယ
်သူသွားမယ်ကိစ္စရဲ့ကလည်းနိုင်ငံရဲ့ဂုဏ်သိက္ခာကိုကာဝယ်ဆောင်ရှောက်ဖို့ဖြစ်ပါတယ်အဲ့တော့သူ့ရဲ့လိုရာကိုထောက်ခံရအောင်တော့ကျွန်တော်တို့ပြသတဲ့လုပ်ငန်းတွေလုပ်ဖို့တော့ကျွန်တော်ဆုံးဖြတ်ထားတာရှိပါတယ်ဒီရရွာလူလူအနေပြီးတော့သူ့ကိုထောက်ခံကြောင်းပြမယ်เนาะဘာသာပေါင်းစုံเนาะကျွန်တော်တို့ပူးပေါင်းပြီးတော့လုပ်မယ်တိုင်းသားတွေပေါင်းစုံပါဝင်ပြီးလုပ်မယ်ဒီပွဲတွေမှာကျွန်တော်ကပံ့ပိုးတဲ့အလုပ်လုပ်ပါမယ်
ဒီလိုထောက်ခံပွဲတွေကြောင့်နိုင်ငံတကာအမြင်မှာမြန်မာပြည်သူတွေဟာလူမျိုးတုံးတက်ဖြတ်မှုတွေကိုထောက်ခံတယ်လို့ယူဆသွားနိုင်ကြောင်းလူအခွင့်အရေးလှုပ်ရှားသူ Generation Wave အဖွဲ့ကကိုမိုးသွေးကပြောပါတယ
်နိုင်ငံတကာရဲ့အမြင်မှာတော့ဒီဒုက္ခပါပေါ့နော်ခွင့်ရချိုးဖောက်မှုတွေခုကပြောဆိုနေကြတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ကိစ္စမျိုးတွေကိုထောက်ခံတဲ့သဘောတော့တက်ရောက်သွားပါလိမ့်မယ်ဒါကတော့ဘယ်လိုမှရှောင်လွှဲလို့မရတော့ဘူးဘယ်တော့လဲအဲ့လိုတက်ရောက်မှုကျွန်တော်မှဟိုကြီးကြီးမားမားပေါ့နော်ဘေးကွန်းတစ်ခုရှိတာကကျွန်တော်တို့နိုင်ငံမှာရှိတဲ့ပြည်သူလူတွေဒီတကယ်လက်ရှိဒီတားတွေမှာထားပါတော့ခိုင်မှဆင်းတဲ့လူကြီးတွေနဲ့ပတ်သက်လို့တော့ပြီးတော့ခိုင်မှဖြစ်နေတဲ့ခိုင်မျိုးတွေပေါ်မှာချမ်းတိုင်းကဒေတာတွေမှာဟောပါလိဖြစ်နေတဲ့အရင်းချက်လက်ကိုပန်ကန်စွာရရှိရလားကျွန်တော်တို့ကဘေးကွန်းတစ်ခုပါတယ
်။တိုင်းမင်ကန်ပုဂ္ဂိုလ်အနေနဲ့ ICJ မှာတွားရောက်ရင်ဆိုင်တဲ့အခါရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ကျူးလွန်မှုတချို့ရှိခဲ့တာကိုဝန်ခံပြီးရေးယူတာလုပ်မလား။အားလုံးကိုညှင်းဆို့ပြီးနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့တပ်မတော်ကိုကာကွယ်သွားမလားဆိုတာမသိရသေးပေမဲ့သတိထားဖို့လိုတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောကြပါတယ်။တချို့ကိစ္စတွေကိုဝန်ခံပြီးဖြည့်ရှင်းတာမျိုးတွေပြုလုပ်မှသာမြန်မာနိုင်ငံကအနာဂတ်လူငယ်တွေအပေါ်အမဲဆက်တွေမကျန်မှာဖြစ်တယ်လို့လည်းတိုက်တွန်းကြပါတယ်။ရခိုင်ပြည်နယ်ပအဝင်တိုင်းရင်းသားနယ်မြေတွေမှာလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုသတင်းအချက်အလက်အတိအကျရယူပြီးထောက်ခံတာမျိုးတွေပြုလုပ်တဲ့နယ်လို့လည်းထောက်ပြကြပါတယ်။အခုလို ICJ မှာတွားရောက်ရင်ဆိုင်ဖို့အတိုင်းအမြန်ပုံကိုဆုံးဖြတ်တာဟာတက်မတော်ကိုအကာအကွယ်ပေးနေတာမဟုတ်ဘူးလို့ပြောသူကကိုဖီအာနန်ကော်မရှင်အဖွဲ့ဝင်လည်းဖြစ်အစ္စလမ်ဘာသာရေးခေါင်းဆောင်လည်းဖြစ်တဲ့ဦးဝေလွင်ပါ
ကာဝင်ရှိရှိနဲ့သူကထမ်းဆောင်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဘလူ့မှာကာဝယ်ဖို့မဟုတ်ဘူး။ဘာကြောင့်မကာဝယ်ဘူးလဲလို့ကျွန်တော်ပြောရတာလဲဆိုရင်ဒီမှာပြစ်မှုတွေအလိထာယုံနေမဖြစ်ခဲ့ဘူးလို့သူကညင်းတာမှမဟုတ်ပဲဖြစ်ခဲ့တယ်။ဒါဟုတ်အတိအကျဥပဒေကြောင်းအရအမှုတစ်ခုတိစောက်နိုင်တော့အထောက်အထားတွေသူတို့ရှာဖွေပြီးတော့လုပ်ပါမယ်လို့ပြောခဲ့တယ်။ဒါတွေဟာမလုပ်နိုင်ခဲ့ဘူးပြည်အဝဘာကြောင့်မလုပ်နိုင်ခဲ့လဲဆိုရင်အခုကျွန်တော်တို့နိုင်ငံရဲ့အနေအထားမှာက2008အဟန်တားကြီးဖြစ်နေလို့ပဲ။
ဂမ်ဘီယာနိုင်ငံရဲ့တိုင်ကြားချက်ကိုနယ်သာလန်နိုင်ငံတဟိမြို့မှာဒီဇင်ဘာ10ရက်နေ့ကစပြီးကြားနာမှုတွေစတင်တော့မှာပါဒီတရားစွဲဆိုမှုကိုတုံ့ပြန်ဖို့အတွက်မြန်မာနိုင်ငံဘက်ကနိုင်ငံတကာဥပဒေကျွမ်းကျင်တဲ့ဥပဒေပညာရှင်ရှေ့နေကြီးတွေကိုငှားရမ်းထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်တမတော်ဘက်ကတော့အစိုးရလိုအပ်တဲ့အချက်အလက်တွေကိုရှာဖွေပေးသွားမယ်လို့ပြောထားပါတယ်ရှင်